ချစ်လေးလုံးနဲ့အခမ်းအနားကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးငញ្ញန်ရေးဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားဟောင်းတွေတက်ရောက်ခဲ့ကြပါတယ်။ဦးမင်းကိုနိုင်ကလက်ရှိနိုင်ငံရေးခြေအနေဟာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ငញ្ញန်ရေးကိစ္စတွေမှာအမှတ်ခံချက်မရှိသေးတဲ့ခြေအနေဖြစ်တယ်လို့ပြောခဲ့ပါတယ
်။တချို့ကိစ္စတွေကမရေမရာရှိသေးတာလည်းအမှန်ပဲ။ဆိုလိုတာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ကျွန်တော်တို့မှာအာမခံချက်ရအောင်ကိုမနေ့စူးစမ်းနေရတယ်။အဲ့တော့တိုင်းရင်းသားတွေနဲ့ငញ្ញန်ရေးကလည်းဒီလိုပဲ။ဒီကနေ့အထိသိကြပြီလို့အာမခံမှုခဲရင်တဲ့အနေအထားမှာရှိပါသေးတယ်။ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေလိုလားတဲ့အချက်ကျွန်တော်တို့တစ်ချိန်လုံးပေါ့ကျွန်တော်တို့မဝင်းငင်ကလေးကနေစပြီးတော့ဖြတ်တန်းလာခဲ့တဲ့အတွေ့အကြုံရဆိုရင်တို့ရင်မှာတန်တရာဟာကြံရှိနေဦးမှာပါ။ဒါတဘာဝလည်းကြပါလေ။
မြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးက88ရေတော်ပုံကြောင့်ဒီတိုင်းပြည်မှာဒီမိုကရေစီအလင်းရောင်မြင်ရတယ်လို့ပြောပါတယ
်88ရေကတော့တောင်းတလို့လေပေါ့နော်ဒီမိုကရေစီနှစ်ကိုပြတ်သုံးပြီးတော့ဖက်ရှစ်ဥထောင်လာတဲ့ပြည်နေကြီးပါလားလို့စွန့်စွန့်စားစားထွက်လာပြီးသူတို့ရဲ့ဆောင်ရွက်မှုအနစ်နာခံမှုအသက်သွေးကိုင်းပြည်ကိုပေးဆပ်ဖို့တပြည်လုံးမှာရှိတဲ့တိုင်းရင်းသားပြည်သူအားလုံးဒီဒုက္ခတွင်းထဲမှာနေနေပါလားလို့ဆိုတာကိုမြင်တွေ့ပြီးတော့ရရဲ့တင်းတင်းထွက်ပေါ်ပြီးလှုပ်လှဲတဲ့အတွက်ဟာရှင်နှစ်တစ်တခုဖြစ်တဲ့ပြည်သူပြည်သားတွေကိုယ်တိုင်ကပိုင်ခွင့်ဖြစ်တဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုရှေ့မှာအလင်းအောင်တွေ့ရအောင်လုပ်ကင်ပေးလိုက်တဲ့အခမ်းအနားနှစ်ပါလည်းနေဆိုရဲမလွဲပါဘူး
တော်ရနဲ့ပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တချို့လည်းဒီကနေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွင့်မြင့်ထွန်းကဒီမိုကရေစီအရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်
။အဓိကတော့ပြည်သူလူထုကပြောခဲ့တာဒီဒီမိုကရေစီစနစ်ကိုထူထောင်ပေးရမယ်။ပြည်ထောင်စုစနစ်ကိုထူထောင်ပေးရမယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ပြည့်တဲ့ကောင်းရမှာဖြစ်တယ်။လူထုရဲ့ထောက်ခံမှုတွေနဲ့ပံ့ပိုးမှုတွေနဲ့ကျွန်တော်တို့ဆောင်ရွက်ခဲ့ရတယ်။အဓိကအဖြစ်ဒီလိုဆောင်ရွက်တဲ့အခါမှာခေါင်းဆောင်တွေနဲ့အတူကျွန်တော်တို့ထောင်ထဲမှာလည်းဆက်ပြီးတော့ရုန်းကန်ခဲ့ရတဲ့အခါဒီတိုက်ပွဲကိုဆင်ဆက်မပြတ်ကျွန်တော်တို့ဆင်နွှဲမယ်ကျွန်တော်တို့တိုင်းပြည်မှာဒီမိုစီဖဲရယ်ပြည်တော်စုကိုထူထောင်နိုင်ကျွန်တော်တို့ဆင်ဆက်မပြတ်လက်တွဲမဖြုတ်ခင်းနဲ့ဆက်လက်ကြိုးပမ်းသွားမယ်
တိုင်းပြည်မှာအပြောင်းလဲတွေရှိနေပေမဲ့ဒီမိုကရေစီပန်းတိုင်ရောက်ဖို့ဆိုရင်ခရီးရှိကြီးရှောက်လန်းရအောင်မှာဖြစ်တယ်လို့ဥကိုကိုကြီးကပြောပါတယ
်။ကြောင်းလဲမှုတချို့တော့ရှိပါတယ်။ချိန်ထဲမှာပဲနိုင်ငံရေးအာဏာ၊စီးပွားရေးအာဏာအစရှိတာတွေအားလုံးကအာဏာရယူခဲ့တဲ့ဒီစစ်တပ်အကြီးအကဲတွေနှိစက်တဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထက်မှာပဲရှိနေပြီးတော့ပြည်သူတွေကဟိုပိုးပို့ပြီးတော့ဆင်းရဲလာတာပေါ့နော်။တိုင်းပြည်အတွက်အန္တရာယ်ရှိတဲ့အခြေအနေလို့မြင်ပါတယ်။နောက်နိုင်ငံရဲ့တယံစာတအရင်းမြစ်တွေပြစ်ဆက်လက်ခတ်ထုတ်ယူသုံးစွဲသွားတာအဲ့ဒါတွေဟာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အဓိကကြတဲ့အာရုံစိုက်ရမယ့်ကိစ္စတွေလို့မြင်ပါတယ်။တကယ်တကယ်ကတော့လောက်ရမယ့်ကိစ္စတွေကတော့ဂန္ဓာပေါင်းများစွာကြံနေတယ်။မျောလင့်တဲ့ဒီမိုကရေစီဆိုတာလည်းပုံစံတကျဖြစ်မလာဘူး။လမ်းခွတ်လပ်မှာပဲရှိပါသေးတယ်။ခရီးရှိထက်ရောက်အောင်မယ်လို့အဲ့လိုပဲမြင်ပါတယ်
။ဒီကနေ့ကျင်းပတဲ့28နှစ်မြောက်ရှစ်လေးလုံးခန်းနာနှစ်ပတ်လည်ကိုတက်ရောက်လာသူတွေကတိုင်းပြည်မှာအပြောင်းလဲတချို့ရှိပေမဲ့အခြေခံဥပဒေမပြင်ဆင်နေအခြေခံဥပဒေမပြင်ဆင်နိုင်သေးတာကြောင့်ပြည်တွင်းငြိမ်းချမ်းဒီကနေ့ကျင်းပတဲ့28နှစ်မြောက်ရှစ်လေးလုံးခန်းနာကိုတက်ရောက်လာသူတွေကတိုင်းပြည်မှာအပြောင်းလဲတချို့ရှိပေမဲ့အခြေခံဥပဒေမပြင်ဆင်နိုင်သေးအခြေခံဥပဒေမပြင်ဆင်နိုင်သေးတာပြည်တွင်းငြိမ်းချမ်းရဖို့မသေးကြသေးတာတွေကြောင့်ဒီမိုကရေစီပန်းနိုင်ကိုရောက်ပြီလို့မတတ်မှတ်နိုင်ဘူးလို့ပြောကြပါတယ်ရှင်